မြန်မာတမရနဲ့တအောင်ပလာတပ်ဖွဲ့တီအန်ဒရူဂျာဖြစ်တဲ့စီရီတင်မာမှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကရာနဲ့ချီတဲ့ကြေးရွာသားတွေဟာအနီးဝန်းကျင်ရွာတွေလာရှုနမတူကြောင့်မဲမျိုးတွေပဲစီထွက်ပြေးတိမ်ရှောင်နေကြပါတယ်။သူတို့အနေနဲ့နေရရင်ပြန်ဖို့မရေရာသေးသလိုလက်ရှိဒုက္ခတွေစခန်းမှာအခြေခံလိုအပ်ချက်တွေရှိနေစေလို့အကူအညီပေးနေသူတွေကပြောပါတယ်။လာရှုရောက်စစ်ဘေးဆောင်တွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့အကူအညီပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေကိုထိုင်းအခြေစိုက်ပြီးရေသတင်းတော့နိုင်ကိုရင်သတင်းပေးပို့ထားပါလိမ့်ရှင်
။စမ်းမီနယ်မြောက်ပိုင်းနန်းဆန်မြို့နယ်နိုင်လင်းကျေးရွာအုပ်စုကမလန်းကျေးရွာသား300ခန့်ဟာလာရှုမြို့ပေါ်ကိုတိမ်းချောင်ရောက်ရှိနေတယ်လို့ဒုက္ခသည်များစုကပြန့်ကျဲနေတယ်လို့လာရှုမြို့တအံပလောင်မြို့သူမြို့ဖွဲ့ကတွဲပတ်သိမှုတဲ့မှတ်လွေးပို့ချင်းကြီးက VOA ကိုခုလိုပြောပါတယ
်။ဒီလာရှုမှာရေရောက်တဲ့ဆင်းရဲရဆို300ဝန်းကျင်ရှိပြီးအခုက300ဝန်းကျင်ကပဲတောင်းမှရှိလဲဆိုပြီးအမေရနမ်စံတောင်းမှရှိတယ်။သာသနာ1500ပုံကြီးတောင်းမှရှိတယ်။ cleaning ပုံကြီးတောင်းမှသူလောလောဆယ်သူတို့ကအမှပေးနေတယ်လို့တချို့ကအဲ့ကနမ်စံမြို့ရဲ့မြို့မတိုင်းတောင်းမှာဖတ်တဲ့လူတွေလည်းရှိပါတယ်အဲ့ဒါကဒါနဲ့ဆန်တဲ့နေရာတွေလည်းရှိနေသေးတယ်အဲ့မလန်းကမှာလူဦးရေရပထဝီကြီးရှိတဲ့ဟာဖူလာချွတ်မှာရောက်တာ300ဆိုနမ်ဆန်မှာရောက်တာက30ကနေ50ကဒါနဲ့လူတွေကဘယ်နာပြေးလဲဆိုတာအဲ့ဒါလည်းဆက်လက်ပြီးတော့ follow up လုပ်နေတယ်အခုဒီမနေ့ကတော့မန်ဆန်မှာတွားကြည့်ဖို့အယောက်80ဝန်းကျင်ရှိတယ်လို့အခုကတွားကြည့်နေ
စစ်ဘေးရောက်ဒုက္ခသည်တွေဟာဇွန်လ28ရက်နေ့ညကစပြီးတိမ်းရှောင်လာခဲ့ကြတာဖြစ်ပါတယ်။ပြီးရတဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန်းဆန်မြို့နယ်တွင်တပ်မတော်နဲ့ PNL ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လိုင်းရွာသား300ခန့်ကိုတပ်မတော်ကနေရွာဖုံးကြီးကျောင်းမှာဖမ်းသိမ်းထားပြီးတော့ PNL နဲ့ဆက်ဆက်မှုရှိမရှိအခြေအနေကိုစစ်ဆေးမေးမြန်းပြီးနောက်ပိုင်းရဲရွာကနေတိမ်းရှောင်လာခဲ့ကြတာပါ။မန်လိုင်းရွာသားတွေဟာလာရှုမြို့တင်တမကနန်းဆန်ကျောင်းမဲနမ်မရူနယ်ဘက်တွင်မှာတိမ်းရှောင်နေကြရပါတယ်။နမ်မရူမြို့နယ်မန်ဆန်ရွာထဲမှာလည်းစစ်ဘေးရှောင်တွေရောက်ရှိနေတယ်လို့နမ်မရူမြို့နယ်မန်ဆန်ရွာသားစိုင်းလင်ထန်းကပြောပါတယ
်။အခုကတိအိမ်ပါပဲသူကနိုင်တစ်ထောက်လေးနားပြီးမှဖိဆက်သွားတာသူတို့အချိန်ကြီးလေးဆောင်ကြည့်တော့တိအိမ်ကြီးပါပဲခိုးဆက်ပြီးမှဆဲနေတဲ့သဘောရှိရတယ်ဗျာ
။လက်ရှိစစ်ဘေးရှောင်တွေဟာလာရှုမြို့ဘက်ကဖုန်ကြီးကျောင်း၃ကျောင်းမှာခိုးလုံနေကြပြီးအခြေခံစားတောက်နေထိုင်ရေးလိုအပ်ချက်တွေရှိနေစေလို့မလွေးပူချင်းကြီးကပြောပါတယ
်လွက်တဲ့ဖက်လက်တွေလည်းရှိနေသေးတယ်ပေါ့ဥမာဒီကကလေးတွေရဲ့တာမယေဝန်ရှိဝန်ကျဝန်ရှောတွေဖြစ်တာတို့ဒီတချို့ချင်းချင်းထောင်နေလာနေတဲ့ဖွဲ့တွေရှိတယ်မလုံးလောက်သေးတာပေါ့နော်ပြီးရင်ဆက်ပြလာတဲ့ခါကျတော့ကလေးဝစ်စားတွေလည်းမပါတဲ့လူတွေရှိတယ်ဒီပပတ်အတွင်းပေါ့စာမျိုးကတော့လာနေတဲ့ဖွဲ့တွေရှိပါတယ်လို့ဒီပပတ်အတွင်းဆိုတော့လုံလောက်တာပေါ့နော
်ဖက်ပြေးသိမ်းချောင်နေရတဲ့သူတွေထဲမှာကျောင်းနေရကလေးတွေလည်းပါဝင်နေပါတယ်ဒီကျောင်းသားတွေပညာဆက်လက်သင်ယူရင်းနဲ့ပတ်သက်ပြီးမှလွေးပူချင်းကြီးကအခုလိုပြောပါတယ်
ကျွန်မလည်းလောဆယ်ဘယ်လိုရမလဲတော့မသိသေးဘူးနော်သူဒေတာကိုလည်းပြန်သွားဖို့ချိန်လေးကတော့မရှိသေးဘူးနော်ချိန်လေးကမငြိမ်သေးတဲ့အပိုင်းတွေရှိတယ်ဘလောဆယ်ကျောင်းနေတဲ့ကလေးတွေကိုတော့စုရမှာကျမတို့ကအခုလောဆယ်တောင်းနေတာခွဲထားတော့စဉ်စီကြမရပေမဲ့လည်းကျမတို့ကဒီတာဝန်ယူထားတဲ့ဒီဆောင်ပေါ်1500မှာတော့တောင်းတဲ့မဲ့ကလေးကအယောက်23ဦးတော့ရှိရပါဘောနော်
စခန်းသုံးခုကကျောင်းနေရွယ်ကလေးစည်းင်းတွေကိုလိုက်လာစုစမ်းနေစေဖြစ်ပြီးကလေးတွေရဲ့ပညာရေးအတွက်လက်သလုံးမဆောင်ရွက်နိုင်သေးဘူးလို့သူကဆိုပါတယ်။ဒီစစ်ဘေးရှောင်တွေကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချသာရေးဝန်ကြီးဌာနအနေနဲ့နေထိုင်စားသောက်ရေးဝဝမှာကူညီဆောင်ရွက်သွားမယ်လို့အမြဲတမ်းသွင်းဝေါ်ဦးစိုးအောင်ကအခုလိုပြောပါတယ
်။ရသွားပြီလာရှုရောက်လာလို့ဆိုကျွန်တော်ဒီမှာတော့လောလောဆယ်တော့ဒီနေ့တော့ဒီရသည်လေကျွန်တော်ကသိသွားနေတော့အခုမှဒီစီဝေးတစ်ခုကလည်းပြန်လာတာဆိုတော့လေတရေကဖြစ်သွားတဲ့ကိစ္စတွေကြောင့်ဒီလာရှုရောက်လာတယ်ဆိုလို့ရှိရင်ဘယ်လိုပဲရောက်ရောက်ပါကျွန်တော်တို့ဒီဟာတော့အဲ့ဒီမှာကျွန်တော်တို့ KI ရုံးနေရှိတယ်လေကျွန်တော်တို့အများအားဖြင့်နေရေးစားရေးအကုန်လုံးတွားရေးလာရေးတွေကဆောက်ကနေကြဖြစ်တဲ့အတွက်ကျွန်တော်တို့ဒီမှာဘတ်ဂျက်လည်းရှိတဲ့အတွက်သိကြပါပဲကျွန်တော်တို့စောင့်ရှောက်မှုတွေနောက်တစ်ခါကျွန်တော်တို့ဒီကျွေးမွေးမှုတွေဒါရီအလုပ်ဆက်ပြီးတော့ပါဆောင်ရွက်ပေးမှာဖြစ်ပါတယ်
နောက်ဆက်မြို့နယ်တွင်တပ်မတော်နဲ့ TNL ဖွဲ့တို့ကြားစစ်ရေးသိမ်းမှန်နေတဲ့အခြေအနေကြောင့်လက်ဖက်ခြံလုပ်ငန်းတွေထိခိုက်မှုရှိနေတယ်လို့ဒေသခံရွာသားတို့ကဆိုပါတယ
်။တော့အဒီမန်ကမှာပေါ့နော်လက်ဖက်တမျိုးနဲ့လုပ်ကြနေရမှာလို့အဲဒီနောက်ပိုင်းလက်ဖက်ခုနှစ်ရှေ့ရလောက်ပြုလုပ်နေရတယ်အကောင်းဆုံးတော့ရင့်မှာလည်းလက်ဖက်တင်ရင်
းဒီရပိုင်းတွင်းမှာနောက်ဆက်မြို့နယ်ထဲမှာတိုက်ပွဲရပ်တန့်နေပြီမဲ့လုံခြုံမှုမရှိတဲ့နေသားကြောင့်နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့အဆိုပါဒေသခံမန်လိုင်းရွာသားကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြမတပ်မတော်နဲ့တိုင်းသားလက်နက်ကံဖွဲ့တွေကြားစီရေးပဋိပက္ခတွေဖြစ်ပွားရမှာအရသာတွေပေါ်မှာပြင်းမထန်တိုက်ခိုက်မှုတွေရှိနေတယ်လို့လူခုရေးချိုးဖောက်မှုတွေကျူးလွန်မှုတွေရှိနေတယ်လို့တိုင်းလူထုအခြေပြုအဖွဲ့တွေကနေဇွန်လ28ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ် ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာသက်မတော်နဲ့ဒီအန်နယ်လေးတို့ကြားစီရေးသိမ်းမှန်နေမှုဒီအန်နယ်လေးနဲ့တောင်ပိုင်းရှမ်းပြည်သက်မတော်အာစီအဆက်အဆက်စီတို့ကြားစီရေးပြည်ပခတို့ကြောင့်ဒေသခံရွာသားနှောင်းကျော်စီပြေးဒုက္ခတွေဖြစ်နေရာကနေတိမ်းဆောင်နေကြရပါတယ်ခင်ဗျာ။